ကံွယ်ရေးဝန်ကြီးဌာနရဲ့လုံခြုံရေးအကြောင်းပြချက်နဲ့နေပြည်တော်ကောင်စီနေပြည်တော်ကလွှဲကြီးကြီးရွာနေလူလူကိုဤပြည်လ30ရက်နေ့နောက်ဆုံးထားပြောင်းရွှေ့ပေးဖို့အမိန့်ထုတ်ထားတာဟာဒေသခံတိုင်းသားတွေပေါ်လူအခွင့်အရေးချိုးဖောက်တာဖြစ်တယ်လို့ကရင်အဖွဲ့အစည်းတွေကရှုံချကန့်ကွက်လိုက်ကြပါတယ်တကယ်လို့မဖြစ်မနေပြောင်းရွှေ့ခိုင်းမယ်ဆိုရင်ဒေသခံတွေအတွက်အထောက်အပံ့တွေလုပ်ပေးဖို့အစိုးရနဲ့တက်မတော်ကိုတောင်းဆိုထားတာပါအသေးစိတ်ကိုမတ်ဆုမွန်ကတင်ပြมาဖြစ်ပါတယ်
နေပြည်တော်ကောင်စီနယ်မြေဇေယျသီရိမြို့နယ်တွေကခလာရတရင်12ကနေကာကွယ်ရေးဝန်ကြီးဌာနရဲ့လုံခြုံရေးအကြောင်းပြချက်နဲ့လွဲကြီးကြီးရွာတွေကပြည်သူတွေကိုအခုလာမယ့်ဧပြီလ30ရက်နေ့နောက်ဆုံးထားပြောင်းရွှေ့ပေးဖို့အမိန့်ထုတ်တာဟာလူခွေချိုးပေါက်တာဖြစ်တယ်ဆိုတာကိုကရင်အဖွဲ့အစည်းတွေဘက်ကကြေညာချက်ထုတ်ပြန်ကန့်ကွက်တယ်လို့သတင်းစာရှင်းလင်းပွဲလုပ်ပြီးလည်းရှင်းပြခဲ့တဲ့အကြောင်းကရင်မျိုးသမီးအစည်းအရုံးရဲ့အထွေထွေတွင်မှုမူဂလိုရီကအခုလိုရှင်းပြပါတယ
်ဒီစစ်သားဖက်ကိုလည်းပဲပေါ့နော်တရားဝင်အကြောင်းကြားထားတယ်ပြီးတော့သူတို့ကဆိုင်ရာဆိုင်ရာကိုတင်ပြီးထားတယ်ပေါ့အဲ့တော့ဥမာစင်ကြီးလူတော်ဖက်ကိုလည်းကျွန်တော်တို့ခြိကထားတာရှိတယ်လို့ဆိုင်ရာဆိုင်ရာကြည့်ကားထားရှိတယ်အဲ့တော့ကျမတို့ကတင်းစာချင်းလေးပွဲမလောက်ခင်ကြည့်ချင်းပြောလို့ချင်းဆိုင်ရာဆိုင်ရာကလည်းတုတ်ပြန်မှုတစုံတရာလည်းဘာမှတော့မရှိဘူးပေါ့နော်ဆရာမနော်အဲ့ဒါကြောင့်မလို့ကျမတို့ကတင်းစာချင်းလေးပွဲကိုဟိုအရေးပေါ်ပုံစံမျိုးကျမတို့လောက်ရချင်းဖြစ်တဲ့
နေပြည်တော်ကောင်စီနယ်မြေဇေယျသီရိမြို့နယ်တွေကလွှဲကြီးကြီးရွာနေပြည်သူတွေကိုဘာကြောင့်ပြောင်းရွှေ့ဖို့အမိန့်ထုတ်ရပါသလဲဆိုပြီးနိုင်ငံတော်သမ္မတရုံးကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရနဲ့နေပြည်တော်ကောင်စီတို့ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဒီမှုနဲ့ပတ်သက်ပြီးစုံစမ်းနေဆဲပဲဖြစ်တယ်လို့ပြောပါတယ်အခုလိုမြေယာသိမ်းခံရပြီးထိခိုက်နစ်နာရသူတွေပြန်လည်စီစစ်သုံးသပ်နိုင်မှုနေပြည်တော်ကောင်စီကနေသိမ်းဆည်းမြေများစီစစ်ရေးကော်မတီတွေကိုတက်ဆိုင်ရာမြို့နယ်အလိုက်ရက်ွက်ကျွေးရခရိုင်နေပြည်တော်ဆင့်ဖွဲ့စည်းထားပြီးသိမ်းဆည်းမြေများပြန်လည်စုံစမ်းရေးကော်မရှင်အထိတိုင်တန်းအသိပေးအကြောင်းကြားနိုင်တယ်ဆိုတာကိုလည်းနေပြည်တော်ကောင်စီတာဝန်ရှိသူတူဦးကပြောပါရယ်ပြောင်းရွှေ့မိထုတ်ပြန်ခြင်းခံရတဲ့လွှဲကြီးကြေးရွာနေပြည်သူတွေဟာတက်စခန်းမချခင်ကတည်းကအခြေချနေထိုင်ခဲ့သူတွေဖြစ်ပြီးအခုလက်ရှိမှာကိုရာမြေစိုက်ပျိုးရေးနဲ့စားဝတ်နေထိုင်ရေးအခက်အခဲကြုံနေရခြင်းလည်းဖြစ်တယ်ဆိုပြီးကယန်းမျိုးသမီးစီယုံရဲ့ထွေထွေအတွင်းမှုမူဂလိုရီကရှင်းပြပါတယ်
ဒီခဲ့တဲ့1985-1986ကတည်းကဒီအခုလက်ရှိနေထိုင်တဲ့ဒီလွှဲကြီးကျေးရွာနာတဝိုက်ကိုသူတို့ကအရင်ရောက်နေပြီးသားဖြစ်တယ်1996လောက်တုန်းကလည်းပဲစစ်သားရဲ့လုံခြုံရေးအရာဆိုပြီးတော့တစ်ချိန်တစ်ခါပြောင်းရွှေ့ခြင်းခံခဲ့ရပြီးဒီဒေသခံပြည်သူတွေအဲ့တော့ဒီခဲ့တဲ့ပြောင်းရွှေ့မှုအပေါ်မှာလည်းတစုံတရာညှိနှိုင်းကြေးပေးဆောင်တာလည်းမရှိသလိုကိုနီကိုဟာနဲ့ကိုပဲပြောင်းရွှေ့ခဲ့ရတယ်တိုင်းရင်းသားတော်တော်များများအခုလက်ရှိနေထိုင်နေတဲ့ဒီအိမ်ခြေမိသားစုတွေကတော့ဒီချောင်းနဘေးနားပဲပြန်ပြီးတော့ကပ်ပြီးတော့နေကြတယ်ဆိုတော့အဲ့ဒီအပေါ်မှာကိုကလည်းနောက်ထပ်ဖြစ်အားပေးမှုတစုံတရာထပ်ပြီးတော့ရောက်လာတယ်ဆိုတာဒါဒီကိုပြန်ကြည့်ချင်းအချင်းစစ်တပ်ကရောက်လာတဲ့အချိန်နဲ့ဒေတာခံပြည်သူတွေအဲ့ဒီမှာနေထိုင်တဲ့အချိန်ကိုကျွန်တော်တို့ပြန်ပြီးတော့ချိန်ကြိုက်ကြည့်လိုက်တော့ဒီပြောင်းရွှေ့ခြင်းနဲ့ပတ်သက်တဲ့တမထားတဲ့စံချိန်စံနှုန်းခရိုက်တီးရီးယားတွေပေါ့နော်ဥပမာဆိုရင်လိုအပ်တဲ့အထောက်အကူဒီကိုပေါ့နော်ပေးဆောင်မတာလင်းလောက်ခိုင်းတော့ပို့ပြီးတော့အထင်ကြီးမယ်ဒါမဲ့တေချာတဲ့ခုကဒီအတင်အတမရဲ့ပေါင်း40အတွင်းမှာပြောင်းရွှေ့ပေးဖို့ဆိုတာလူအခွင့်ရေးရှူတောင်းနေပြန်ကြည့်မယ်ဆိုရင်လည်းပဲလုံသွားတော့ပြီးတော့လူအခွင့်ရေးချိုးဖောက်တယ်လို့တော့ဖြစ်တာပေါ့ဟုတ်ကဲ့ပါ
လွှဲကြီးကျေးရွာသူကျေးရွာသားတွေကိုအတင်အတမပြောင်းရွှေ့ခိုင်းတာကိုအမြန်ဆုံးရုပ်သိမ်းပေးဖို့တက်မတော်နဲ့အစိုးရအဖွဲ့ကိုတောင်းဆိုတိုက်တွန်းနေခြင်းနဲ့တပြိုင်တည်းမှာပဲတကယ်လို့ဒီပြောင်းရွှေ့မှုကိုမဖြစ်မနေပြုလုပ်ရမယ်ဆိုရင်လည်းလွှဲကြီးရွာသူရွာသားတွေဆုံးရှုံးနေတာရတဲ့နေရာတွေကိုကာလတန်ဖိုးနဲ့အညီပေးရောဖို့နဲ့သူတို့ရွှေ့ပြောင်းရမယ့်နေရာတွေမှာရေမီစာတင်ကြောင်းနဲ့နေထိုင်စရာတွေတိစောက်ပေးထားဖို့နောက်လူမှုထောက်ပံ့ပူပေးမှုတွေကိုကာလတစ်ခုအထိစီစဉ်ပေးပါလို့အစိုးရအဖွဲ့နဲ့ဌာနဆိုင်ရာတွေတက်မတော်ပိုင်းတာဝန်ရှိသူတွေကိုလည်းကရဲလူမှုအဖွဲ့အစည်းတွေကတိုက်တွန်းထားတယ်လို့မူဂရိုရီကပြောပါတယ်မြန်မာနိုင်ငံမှာအရက်သားဆိုးရလက်ထက်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့အချိန်အတရားဓမ္မမြေယာသိမ်းကိစ္စတွေကိုအဆင်ပြေအောင်ဆောင်ရွက်ပေးဖို့မြေယာသိမ်းကိစ္စတွေအထူးဦးစားပေးဖြေရှင်းနေတဲ့အချိန်မှာဥပဒေအရဖြေရှင်းပေးတဲ့အထိမြေယာသိမ်းနာတွေကိုရပ်ဆိုင်းထားဖို့ဆိုပြီးတမရဦးထင်ကျော်ကလည်းလက်မှတ်ရေးထိုးထုတ်ပြန်ထားခြင်းလည်းဖြစ်ပါတယ်အရင်နေပြည်တော်တိဆောက်စင်တို့ကသိမ်းဆည်းခံရတဲ့မြေစင်းရင်တွေကိုလက်ရှိဆိုးရတဲ့လက်ထက်မှာတော့တပ်ဆိုင်ရာဌာနတွေနဲ့ပူးပေါင်းစစ်ဆေးပြီးသိမ်းဆည်းခံထားရပြီးတော့ရောကြေးမရရှိသူတွေကိုရောကြေးပေးတာကျေးရွာလိုက်ရွှေ့ပြောင်းပြီးနေအိမ်မရရှိသူတွေကိုစစ်ဆေးပြီးဥပဒေနဲ့အညီလောက်ကင်ပေးနေပါတယ်လို့နေပြည်တော်စီပင်သာယာရေးကော်မတီဘက်ကလည်းပြောဆိုထားပါတယ်ရှင်